ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုအဆုံးဖြတ်ဥပဒေ2020ကိုဒီသတင်းပတ်အတွင်းအမေရိကန်အောက်လွှတ်တော်မှတင်သွင်းဖို့ရှိနေပါတယ်။ဒါဟာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုအဆင့်ထိကျူးလွန်ခဲ့တယ်ဆိုတာအမေရိကန်အစိုးရဘက်ကသတ်မှတ်ခေါ်ဖော်သုံးစွဲဖို့လွှတ်တော်ကပုံပြဖိအားပေးတာဖြစ်တယ်လို့ Washington DC အခြေဆိုင် International Campaign for the Rohingya အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Simon Bellinas က VOA ကိုပြောပါတယ
်။ So it's a way of puttingmore congressional pressure
ဒါကရိုဟင်ဂျာကိစ္စမှာလူမျိုးတုံးတပ်ဖြတ်မှုဆိုတာကိုသတ်မှတ်ဖို့အမေရိကန်အစိုးရကိုလွှတ်တော်ဘက်ကပိုပြီးဖိအားပေးတဲ့နည်းလမ်းဖြစ်ပါတယ်။အားလုံးသိကြပြီးတဲ့အတိုင်းပဲလွန်ခဲ့တဲ့လတွေတုန်းကအောက်နဲ့အထက်လွှတ်တော်အမတ်တွေစုပေါင်းထားတဲ့အဖွဲ့ကနေနိုင်ငံတိုင်းဝန်ကြီးပွန်ပီယိုကိုဒီကိစ္စနဲ့ပတ်သက်လို့အိတ်ဖွင့်ပေးစာရေးသားပေးပို့ပြီးမေးခွန်းထုတ်ဖိအားပေးခဲ့ပါတယ်။အခုတော့အောက်လွှတ်တော်ကလည်းဖိအားတွေပိုပြီးပေးလာတဲ့သဘောပါလို့ Simon Bellinas ကပြောသွားတာပါ။အမေရိကန်အစိုးရကိုဖိအားပေးမဲ့ဒီဥပဒေမူကြမ်းကိုလာမဲ့ကြာသပတေးနေ့အောက်လွှတ်တော်အစည်းအဝေးမှာတင်သွင်းဖို့ရှိတယ်လို့ခန့်မှန်းထားကြောင်း Simon Bellinas ကဆိုပါတယ်။ပါတီနှစ်ဖက်လုံးကဥဆောင်တင်သွင်းမဲ့အောက်လွှတ်တော်အမတ်တွေကတော့ Michigan Democrat အမတ် Andy Levine, Ohio ပြည်နယ် Republican အမတ် Steve Schaubo နဲ့ New York ပြည်နယ် Democrat အမတ် Elliot Engel တို့ဖြစ်ပါတယ်။ဒီဥပဒေကြမ်းကိုစက်တင်ဘာလနှောင်းပိုင်းကလည်းအထက်လွှတ်တော်မှမက်ဆာချူးဆက်ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်အက်ဒဝတ်မာကေးဦးဆောင်ပြီးတော့လည်းတင်သွင်းခဲ့ပါတယ်။လက်ရှိသမ္မတဒေါ်နယ်ထရန့်အဆိုရကတော့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဆိုတာကိုပဲတရားဝင်သုံးနှုန်းထားတာဖြစ်ပါတယ်။ရိုဟင်ဂျာအသုံးအနှုန်းကိုလက်မခံတဲ့မြန်မာအဆိုရကတော့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့အဆင့်ထိမရောက်ခဲ့ပေမယ့်စစ်ရာဇဝဲမှုကျူးလွန်မှုတွေရှိခဲ့ကြောင်းနိုင်ငံတကာခုံရုံး ICJ မှထွက်ဆိုထားပါတယ်။